တော်ဝင်းမင်းပါမြန်မာနိုင်ငံမှာခြံလက်ခံခဲ့ရတဲ့ရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးအေးအေးရခိုင်တပ်မတော်ကတောင်းဆိုတဲ့အပေါ်တပ်မတော်ကလည်းကြိုဆိုလိုက်ပြီးညှိနှိုင်းဆောင်ရွက်ဖို့ပြောလာတဲ့အပေါ်ရွေးကောက်ပွဲအမြဲဆုံးဖြစ်နိုင်ချေကိုရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ခုကခေါင်းဆောင်တဲ့တရားစတော်ရှင်နေကြီးတူကိုမေးထားပါတယ်ပေးစလို့တကောက်ခေါ်တဲ့ရွေးကောက်ပွဲဆိုင်ရာကြီးကြီးလှရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စောင်းကအခုလိုစာရှင်းပြပါတယ
်အဓိကတော့အခုလက်လက်နေတဲ့အထူးသဖြင့်ရခိုင်မှာရှိတဲ့ကိုမျိုးနယ်ရှမ်းပြည်နယ်မှာရှိတဲ့မျိုးနယ်တို့ဒီဆယ်မျိုးနယ်ကိုပြည်တော်စီကော်မရှင်ကဘယ်လိုသတ်မှတ်တယ်လဲဆိုတဲ့ပုံမှာမူတည်တယ်ဗျအဓိကတော့ဒီကြံနေတဲ့မျိုးနယ်၅မျိုးနယ်ကိုအခုတရွှေရွေးရွေးကောက်ပွဲ2020တရွှေရွေးကောက်ပွဲကြီးရဲ့အစိတ်ပိုင်းဖြစ်ပဲသတ်မှတ်မယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဥရေချောင်းရတာကျင်းပလို့ရမယ်ဒါပေမဲ့ဒီဆယ်မျိုးနယ်ကိုဂျားပြက်ရွေးကောက်ပွဲလက်လက်သွားတဲ့မဲဆန္ဒနယ်ဆိုပြောမယ်ဆိုရင်တော့ကျွန်တော်တို့ဂျားပြက်ရွေးကောက်ပွဲဥပဒေအရဆိုလို့ရှိရင်2022ကျမှကျင်းပနိုင်တော့မယ
်ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာရွေးကောက်ပွဲကော်မရှင်ကဘယ်လိုမျိုးအသေးပဲဖွင့်မယ်လို့ထင်လဲ
ကျွန်တော်တို့ရဲ့အမြင်ကတော့ဒါကိုအထူးထူးရွေးကောက်ပွဲအနေနဲ့အသေးပဲဖွင့်ချင်လဲဆိုရင်ဖွင့်လို့ရပါတယ်ဘာဖြစ်လို့ဆိုတော့ဒါလက်လက်သွားတဲ့နေရာမှာပြည်ကမကြွရသေးဖြစ်တာဘူးရွေးကောက်ပွဲပယ်ချက်တာပဲရှိရအောင်ဖြည့်ဆိုင်တာပဲရှိသေးတယ်ဆိုတော့အရင်ကော်မရှင်ကဖြည့်ဆိုင်တော့ကလည်းဒါကိုအချိန်မီဒီကျင်းပမှုအလားအလာရှိရဆိုရင်ကျင်းပမယ်လို့ကော်မရှင်ကပထမကျွန်တော်သတင်းစာရှင်းလင်းပွဲမှာလည်းပြောထားပြီးသားပဲဆိုတော့ကျွန်တော်ထင်ပါတယ်ကော်မရှင်အနေနဲ့တော့သူလုပ်တယ်လို့စဉ်းစားမှာဆိုတော့ဒါကိုအထွေထွေရွေးကောက်ပွဲရဲ့အစိတ်ပိုင်းတစ်ခုအနေနဲ့ပဲသတ်မှတ်ဖို့များတယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်မို့လို့သူတို့ဒီဇင်ဘာကုန်လောက်မှာကျင်းပမယ်ဆိုတဲ့ဟာမျိုးထွက်လာတယ်လို့ကျွန်တော်ထင်တယ်။နောက်ပြီးတော့မနေ့ကကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲရဆိုသူတို့ကသူတို့စီမှာကျွန်တော်တို့အခြေခံဖြစ်တဲ့မဲဆန္ဒရှင်စီးရင်တို့ဘာလို့လဲရှိပြီးသားလို့တော့ပြောတာပေါ့လေ။ဆိုတော့အဲ့ဒါမျိုးကိုကျွန်တော်တွေ့ရမယ်။ဆိုကျွန်တော်တို့တွေ့အဓိကကကျတော့တကယ်လို့ကျင်းပမယ်လို့စိတ်ကူးတယ်စဉ်းစားတယ်ဆိုရင်တော့အရင်တိုင်းပဲဖြစ်အောင်ကျွန်တော်နိုင်ငံရေးပါတီနဲ့ဆွေးနွေးဖို့လိုမယ်သူတို့ချင်းဒီကကနိုင်ငံရေးပါတီဘာဖြစ်လို့ဆိုမက်ဆေ့ချ်ရှင်းကာလာကနှစ်လရပါမလားဆိုတဲ့ပုံမှာမကြည့်ရဘူးဒါမက်ဆေ့ချ်ရှင်းကလည်းရက်60မဟုတ်ဘူးဆိုလို့ရှိရင်ဘယ်လိုစီယုံမလဲဆိုတာမျိုးအဓိကတော့နိုင်ငံရေးပါတီရဲ့မက်ဆေ့ချ်ရှင်းခွင့်ကိုကျွန်တော်အာမခံချက်ပေးဖို့လိုတယ်မက်ဆန္ဒရှင်တွေလုံလုံချုံချုံနဲ့မဲပေးနိုင်ဖို့လိုတယ်အဲ့ဒီနှစ်ခုကိုအာမခံချက်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်နဲ့ရောအခုကိစ္စဆွေးနွေးဖို့ရှိလား
ဘုတနည်းကတရားရှင်းလင်းပွဲရတော့ကော်မရှင်ကသူအကြောင်းကြားရင်တော့သူကတော့ကျင်းပမှုစီစဉ်ရှိရဆိုတာကိုပြောရဲဆိုဒီကော်မရှင်ကိုလုတ်ပိုင်ခွင့်ပေးထားတာကရွေးကောက်ပွဲတွေကိုရက်ဆိုင်လို့ရတယ်ရွှေ့ဆိုင်လို့ရတယ်ပြန်လည်ပြီးတော့မှအချိန်တွေကောင်းတော့ပြန်ကျင်းပလိုက်တဲ့ပုံမျိုးကော်မရှင်ကိုအခွင့်အာဏာပေးထားတာရှိတယ်ဒါကကော်မရှင်ရဲ့အခွင့်အာဏာအားထဲမှာရှိရလို့ကျွန်တော်မြင်တယ်အဓိကကတော့ကျွန်တော်တို့အခုကျင်းပမယ်လို့သတ်မှတ်ထားတဲ့မဲဆန္ဒတွေဒီမှာတက်ခွင့်ရမရှိတော့တာမျိုးနောက်ပြီးလုံခြုံရေးရအာမခံချက်ပေးနိုင်တယ်ဆိုလို့ရှိရင်ရွေးကောက်ပွဲတွေကကျင်းပလို့ရတာပါပဲအခုဥပမာရကြည့်မယ်ဆိုပလက်ဝါတို့ဘာလို့မှဆိုလို့ရှိရင်သူတို့စိတ်မစိတ်မချတဲ့နေရာမျိုးတွေကိုမကျင်းပဘဲနဲ့စိတ်ချတဲ့နေရာမျိုးတွေကိုကျင်းပြီးပြီးတော့ကျင်းပတာမျိုးဆိုတော့ဒီခုလည်းဒီတိုင်းပါပဲကော်မရှင်နေနဲ့အစိုးရတို့ဘာလို့နဲ့လုံခြုံရေးဆက်ဆက်ချက်တွေယူပြီးတော့လုံခြုံရေးကိုအာမခံချက်ပေးနိုင်တယ်ဆိုရင်တော့ဒါအခြေခံအကျဆုံးပဲလို့ငကိုပယ်ဖြတ်ဖို့စဉ်းစားခဲ့တော့ကလည်းလုံခြုံရေးကြောင့်ကိုပဲအကြောင်းပြခဲ့တာတကယ်လို့ဒါအခုကျွန်တော်တို့ထွက်တဲ့ထုတ်ပြန်ကြေညာချက်တွေရဆိုလို့ရှိရင်ဒါလုံခြုံရေးအာမခံချက်ပေးနိုင်မဲ့သဘောမျိုးတွေတက်ရောက်တယ်လို့ယူဆတယ်တက်မလို့ဘက်ကရောအေးဘက်ကရောအဲ့လိုဟာမျိုးကိုကျွန်တော်တွေ့နေရတယ်နောက်ပြီးတော့မှကျွန်တော်ရခိုင်မျိုးသားပါတီကလည်းပြန်လုပ်ဖို့တောင်းဆိုတာမျိုးတွေကျွန်တော်တွေ့ရဆိုဒါကျွန်တော်ထင်ပါတယ်အလားအလာကောင်းတဲ့သဘောမျိုးတွေကိုကျွန်တော်တို့မြင်ရတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးပါဆိုင်ရကျော်စောင်းမြတ်ခင်ဗျာကျွန်တော်တို့အခုဒီတရားလွတ်တော်ရှင်းနေကြီးဦးသိန်းသံကိုလည်းမေးထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လေအဲ့တော့ဒီကအခုလို့ရှင်းပြပါတယ
်ဟုတ်တယ်ဒီညတော့ဖြစ်နေတဲ့အနေအထားမှာတပ်တော်ဘက်ကလည်းဒါအများကြီးလုပ်သိနေတယ်။အီအီဘက်ကလည်းထူးခြားတဲ့ညီညာချက်တွေတာယူပေါ့နော်။ NRPC ကလည်းပြင်ညာထားပြီးသားဒီတောက်လူလူကိုလည်းတောင်းမှတာအတူစိတ်မကောင်းဖြစ်တယ်ဆိုတော့ဟိုသုံးဦးသုံးပလေပေါ့အခုကျွန်တော်တို့တွေ့ရတဲ့လောက်ကတော့အဆန်နာရှိနေတယ်ပေါ့။အခုကကျွန်တော်ကဈာပြရေးကောက်ပွဲမဟုတ်ဘူးဗျ။ပုံမှန်ရေးကောက်ပွဲမှာကျွန်တော်နေရာတွေချန်ထားခဲ့ရတာနော်။ပြင်တဲ့နေတော့မဟုတ်ဘူးလုံလုံကြီးရာချန်တတ်တဲ့နေရာတွေဖြစ်ပါတယ်ရေးကောက်ပွဲကောမရှိရသူ့ဦးကြီးရဲ့အခွင့်အာဏာကိုတုံးပြီးတော့ဖြစ်တဲ့အခါကျတော့ဟိုလုတ်ပြီးနိုင်တဲ့အနေအထားရှိရင်တော့လုတ်ပြီးတဲ့နေရာတွေဖြစ်တယ်အဲ့တော့ဒီလွတ်တော်သက်တမ်းက January 31နေ့ကိုမှာ2021ပြည်ဝတရနေ့မှာကျတော့တတိယအတည်ပြည်သူ့တော်စာမှာဖြစ်တဲ့အတွက်ဒီကြားထဲမှာပေါ့နော်ဒီအပေါင်း90အတွက်နဲ့ချုပ်ဝင်လဲဝင်မှုလဲလို့ရတယ်ဆိုတော့စောစောပိုင်းကလည်းဒီဇင်ဘာအထိလုတ်ကိုရှေ့ဖို့ပါညာရှင်းနိုင်ရတယ်ဆိုတော့ကျွန်တော်တင်တယ်ဒီနှစ်မကုန်ဘူးအခုနိုဝင်ဘာတော့ရောက်နေပြီမဲဆန္ဒတွေကလည်းရှိပြီးသားအားလုံးလည်းလွယ်ပြီပဲဆိုတော့အားလုံးညှိနှိုင်းပြီးတော့ဒီဇင်ဘာအထိမှာအပြီးကျေကောက်ကလုတ်ပြနိုင်တဲ့အနေအထားလည်းအခုချိန်ကတော့ရှိနေပြီလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးတင်တန်းခင်ဗျာကျွန်တော်ဝင်းမင်းပါ